မ္ဘာ့သမားရေးဖွဲ့ချုပ် WHO ကကိုရိုနာဗိုင်းရပ်စ်ကရောဂါကိုတိုက်ဖြတ်နေတာနဲ့မြတ် WHO ကိုရမုံငွေတွေနောက်ထပ်ထောက်ပံ့သွားမယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကမနေ့ကကြာသပတေးနေ့ကကတိပြုလိုက်ကြပါတယ် WHO ရဲ့အကြီးအကဲဒေါက်တာတက်ဒရော့စ်ဂေဘရီယယ်စ်နဲ့ပြင်သစ်နဲ့ဂျာမနီချမ်းမာရေးဝန်ကြီးတွေဟာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကရောဂါနဲ့ကရောဂါအပေါ်မှာစွာကြီးအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုတွေးဆဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုရမုံငွေတွေထပ်ပေးသွားမယ်လို့ကတိပြုခဲ့ကြတာဖြစ်ပါတယ်ကြာသပတေးနေ့ကလုပ်ခဲ့တဲ့ဒီတွေးဆဆွေးနွေးမှုကဥရောပတစ်ဝန်းမှာဗိုင်းရပ်စ်ကူးစက်မှုတွေတိတိကျကျပြန်ဖြစ်လာနေတယ်လို့ WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူး Hans Kluge ကကြေညာလိုက်တာနဲ့လည်းတိုက်ဆိုင်နေပါတယ်။ဂျာမနီနိုင်ငံဟာဥရောပသမဂ္ဂဥက္ကဋ္ဌဖြစ်လာနေတာနဲ့အမျှဂျာမနီအနေနဲ့ WHO ကိုအခုနှစ်အတွင်းမှာအမေရိကန်ဒေါ်လာ3560နဲ့တခြားပစ္စည်းကိရိယာတွေထောက်ပံ့ပေးသွားဖို့ရည်မှန်းထားတယ်လို့ဂျာမနီကျန်းမာရေးဝန်ကြီးကပြောလိုက်ပါတယ်။ဒါပေမဲ့ WHO ကိုအခုနောက်ထပ်ပေးသွားမယ့်အကူအညီတွေကိုတော့အရင်ဆုံးဂျာမနီပါလီမန်ကအတည်ပြုပေးရမှာဖြစ်ပြီးဇူလိုင်လဆန်းလောက်မှာဖြစ်လာနိုင်မှုပြောလင်းထားကြောင်းသူကပြောပါတယ်ပြည်ထောင်နိုင်ငံကတော့လီယွန်မြို့မှာရှိတဲ့ WHO ရဲ့သုတေသနဌာနအတွက်ဒေါ်လာ3100လူသန်းသောမှာဖြစ်ပြီးနောက်ထပ်လည်းဒေါ်လာ56000လူသန်းသောမယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ